ရှင်များရှင်ကျမတင်ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။အမေရိကန်ဆိုးရရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဌာနကြီးတွေကပုဂ္ဂလိကရှေ့ဆောင်ရင်းနှီးမြှုပ်နှံမှုတွေကနေတဆင့်အာဖရိကရဲ့စီးပွားရေးနယ်ပယ်မှာဒေါ်လာတန်ပေါင်းတောင်းနေချီပြီးထည့်ဝင်ပေးနေပါတယ်။ဒါဆိုရင်အရင်ကဖွံ့ဖြိုးရေးအထောက်အကူပုံစံကနေတည်တည်သာသာကြီးကွဲလွဲလာတာဖြစ်ပါတယ်။ဒီစီစဉ်တွေကနေအပြောင်းလဲဖော်ဆောင်နိုင်မလားဆိုတာကိုဂျိုဟန်နက်စ်ဘတ်မြို့ကနေ VOA သတင်းတောက်အနီတာပါဝါလ်သတင်းပေးပို့ထားပါတယ်။နားဆင်ကြရအောင်ပါရှင်။အာဖရိကအတွက်အမေရိကန်ရဲ့ပိုင်းဖြတ်ချက်ကဘလောက်ကြီးမားပါသလဲ။2018ခုနှစ်မှာစတင်ခဲ့တဲ့ Prosper Africa Initiative ရဲ့လုပ်ငန်းဖော်ဆောင်မှုဆိုင်ရာအကြီးအကဲဗစ်တိုးရီးယားဝစ်နီကတော့တွက်ကြည့်ကြရအောင်လို့ပြောပါတယ်။အမေရိကန်အစိုးရဌာန18ခုပူးပေါင်းပါဝင်အလုပ်လုပ်နေတဲ့ Prosper Africa Initiative ကနေအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုအဓိကထားတဲ့သဘောတူညီချက်တွေနဲ့အာဖရိကနိုင်ငံ30ကျော်မှာဒေါ်လာ22ဘီလီယံကျော်တန်ဖိုးရှိတဲ့သဘောတူညီချက်တွေဆောင်ရွက်ခဲ့တယ်လို့သူမကပြောပါတယ်။အာဖရိကစူးဦးတီထွင်မှုအပိုင်းမှာမတည်ပေးဖို့အမေရိကန်ပုဂ္ဂလိကယင်းနီးမြုံနှံမှုတွေကိုဆွဲဆောင်ဖို့ရည်ရွယ်ပြီးအောက်တိုဘာလနောက်ဆုံးပတ်ထဲမှာပဲစီမံချက်အသစ်တွေကိုဗစ်တိုးရီးယားဝစ်နီကြေညာခဲ့ပါတယ်
This new continent-wide program is going to provide a really wide range of services. Think business consulting and transaction facilitation.
Africa တိုက်တဝန်းအစီအစဉ်တင်မှာတော့ Prosper Africa Initiative ဖြစ်တဲ့မူဝါဒအရင်းခံဖြစ်တဲ့စီးပွားရေးလုပ်ငန်းတွေအချမ်းကမ်းအကူပြောင်းလွယ်ကူချုံးမွေစေရေးမူဝါဒရေးရာဈာဝင်ဆောင်ရွက်မှုစတဲ့ဝန်ဆောင်မှုလုပ်ငန်းနယ်ပယ်ခြေခြေပြန့်ပြန့်ကိုဆောင်ရွက်မှာပါ။ဒါအပြင်လာမယ့်2026ခုနှစ်အရောက်မှာအလုပ်ကိုင်ပေါင်းတိတ်နဲ့ချီးပြီးဖန်တီးနိုင်ရေးအတွက်ရောရင်းနှီးမြှုပ်နှံမှုနဲ့ပုံကုံတင်ပို့မှုအပိုင်းတွေအတွက်ပါဒေါ်လာသန်းထောင်နဲ့ချီပြီးပေးမယ်လို့လည်းခန့်မှန်းထားပါတယ်။ဒီစီဇန်သစ်ဟာတကယ့်ကိုထူကြတယ်လို့ကျွန်မယူဆပါတယ
်။အာဖရိကတိုက်မှာပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့ရည်ရွယ်ဆောင်ရွက်တဲ့အမေရိကန်အစိုးရရဲ့ရှေ့ဆောင်လုပ်ငန်းတွေထဲမှာအခု Prosper Africa လည်းတစ်ခုအပါအဝင်ဖြစ်ပါတယ်။နိုင်ငံတကာဗန္ဓာရေးဖွံ့ဖြိုးမှုဆိုင်ရာ Corporation DFC ဟာဆိုရင်အမေရိကန်ဆိုရရဲ့ဗန္ဒာရေးဖွံ့ဖြိုးမှုဆိုင်ရာဌာနတစ်ခုဖြစ်ပါတယ်။ DFC ဟာဆိုရင်ဝင်ငွေနည်းနယ်ဝင်ငွေအလေလက်ရှိနိုင်ငံများမှပုဂ္ဂလိကဖွံ့ဖြိုးရေးစီမံကိန်းတွေကိုငွေကြေးထောက်ပံ့ပေးနေတာပါ။2020ပြီးနှစ်အစောပိုင်းမှာစတင်ခဲ့စဉ်ကစလို့အခုအချိန်ထိဆိုရင်အာဖရိကတိုက်တွင်းစီမံကိန်း300မှာအမေရိကန်ဒေါ်လာတန်း8000ကျော်ရင်းနှီးမြှုပ်နှံထားပြီးဖြစ်ပါတယ်။ဒေါ်လာတန်း1000တန်ဖိုးရှိတဲ့သဘောတူညီချက်တွေဆောင်ရွက်နေတဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာဌာန USH နဲ့အတူအလုပ်လုပ်နေတာဖြစ်ပါတယ် Prosper Africa ရှေ့ဆောင်ရဲ့လုပ်ငန်းအကောင့်ထဲဖော်မှုဆိုင်ရာအကြီးအကဲ Victoria Whitney ကအခုလိုဆက်ပြောပါတယ်
Adam Bowler Prosper Africa's executive chair as well as CEO of the DFC he describes it really well in the way that he
နိုင်ငံတကာဗန္ဓာရေးဖွံ့ဖြိုးမှုဆိုင်ရာ Corporation DFC ရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ် Prosper Africa ရဲ့အမှုဆောင်အကြီးအကဲလည်းဖြစ်တဲ့ Adam Bowler ကရှင်းရှင်းလင်းလင်းပြောထားတာရှိပါတယ်။ American နိုင်ငံအနေနဲ့နိုင်ငံပြန်ပမှာအခြေခံအဆောက်အဦဆိုင်ရာရင်းနှီးမြှုပ်နှံမှုမျိုးမရှိတာကနှစ်ပေါင်းများစွာကြာခဲ့ပြီလို့သူကပြောပါတယ်။ဒါပေမဲ့လည်း Build ဥပဒေ Prosper Africa တို့ကြောင့်အခုတော့ရှိလာပြီလို့ပြောရမလို့ဖြစ်နေပါပဲ။အခုမှစတဲ့ဆိုပေမဲ့လည်းဒါကအကောင်းဆုံးအချိန်ပါသူပြောသလိုပါပဲကျမတို့ရှိကနောက်ထပ်အများကြီးတွေ့ရအောင်ပါပ
ါမာတင်ဒေးဗစ်ကတော့ Deloitte ရဲ့ Emerging Markets and Africa ဆိုင်ရာ Managing Director ဖြစ်ပါတယ်အမေရိကန်ရင်းနှီးမြှုပ်နှံသူတွေထံကနေပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေတိုးလာတာကိုသတိထားမိကြောင်းဒါကလည်းကြောင်းကျိုးစီလျော်မှုရှိတယ်လို့ VOA ကိုပြောပါတယ်
I think there was previously a lot stronger interest in the infrastructure and infrastructure assets.
အခြေခံအဆောက်အုံပိုင်းနဲ့အခြေခံအဆောက်အုံဆိုင်ရာပိုင်ဆိုင်မှုတွေကိုအရင်ကတည်းကအင်မတန်စိတ်ဝင်စားမှုရှိတယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့လည်းပြည်သူရေးရကဏ္ဍမှာကျိုးနီစနစ်တွေကိုဖြတ်တန်းရမယ့်အခြေအနေတွေကြောင့်စိတ်ဝင်စားမှုလျော့သွားတယ်လို့ထင်ပါတယ်။အခြေခံအဆောက်အုံပိုင်းဆိုင်ရာစွန့်စားမှုမျိုးလို့ယူဆပေမဲ့လည်းရှေ့လျှောက်အမေရိကန်နိုင်ငံတကာလုပ်ငန်းကြီးတွေအနေနဲ့အာဖရိကတိုက်မှာအထူးဖြစ်တော့ကိုအမှန်တစိတ်ကိုအတိအမှန်ပြုခံရမှုမျိုးနှစ်သက်လက်ခံမှုမျိုးနဲ့ထူးထူးခြားခြားဆက်လက်ရည်တည်သွားမယ်လို့ကျွန်တော်ယူဆပါတယ်
ယင်းနှိမ့်ညွန့်နှံမှုဆိုင်ရာလောကက နည်းနည်းရှုပ်ထွေတယ်ဆိုတာကို Prosper Africa Initiative ရဲ့လုပ်ငန်းဖော်ဆောင်မှုဆိုင်ရာအကြီးအကဲ Victoria Whitney ကအတိအမှတ်ပြပါတယ်။ဆိုတော့ဒီစီစဉ်တွေကလက်တွေဘလို့အကောင့်ထဲပေါ်လဲဆိုတဲ့ဥပမာဖြစ်နေဂါနာနိုင်ငံကစွန့်ဦးတီထွင်လုပ်ငန်းရှင်တဦးအတွက်ဆောင်ရွက်ပေးခဲ့တဲ့အချက်ကိုသူမကပြောပြပါတယ်။
Eugenia Aquete first started a Shea Cosmetics company and she turned to USAID for technical
Eugenia Aquete ကပထမဆုံးအနေနဲ့တော့ Shea အလှကုန်ကုမ္ပဏီကိုစပြီးတော့လုပ်ခဲ့တာပါ။နောက်တော့ USAID ကနည်းပညာအကူအညီနောက်ဈေးကွက်ဆိုင်ရာအချက်လက်တွေကိုဝယ်လက်တွေနဲ့ချိတ်ဆက်ဖို့အတွက်အကူအညီတွေတောင်းခံခဲ့ပါတယ်။ဒါအပြင် USADFC ကနေလည်းအရင်နှစ်ရောနည်းပညာထောက်ပံ့မှုပါရခဲ့တာပါ။ဒီဌာနကြီးနှစ်ခုစလုံးက Prosper Africa နဲ့အဓိကပူပေါင်းပြီးအလုပ်လုပ်တဲ့သူတွေဖြစ်ပါတယ်။နောက်သူက USAID ကနေထောက်ပံ့တဲ့သင်တန်းတွေဆွေးနွေးပွဲတွေအများကြီးကိုတက်ရောက်ခဲ့သူပါ
။ဒီကနေ့အချိန်မှာတော့အာဖရိကတိုက်ဂါနာနိုင်ငံကစွန်ဦးတီထွင်လုပ်ငန်းရှင်အက်ကွတ်တီရဲ့ထုတ်ကုန်တွေဟာအမေရိကန်ပြည်ထောင်စုကတာဂက်စတိုးဆိုင်ကြီးပေါင်း1000ကျော်မှာဝယ်ယူရရှိနိုင်ပြီဖြစ်ပါတယ်။အလားတူပါပဲ။အာဖရိကတိုက်ကရှေ့စေးကောက်သူ1000ကျော်အလို့အကန်ရရှိစေတာဖြစ်တယ်လို့လဲ Prosper Africa Initiative ရဲ့လုပ်ငန်းဖော်ဆောင်မှုဆိုင်ရာအကြီးအကဲ Victoria Whitney ကပြောဆိုထားပါတယ်ရှင်။